မြန်မာစစ်တပ်အာဏာသိမ်းပြီးနောက်နှစ်နှစ်တာကာလအတွင်းသတင်းလွတ်လပ်ခွင့်ဟာစူးစူးရွာရွာကျဆင်းသွားကြောင်းနဲ့ဆီယနာသိမ်းပြီးနောက်ဖမ်းဆီးထားတဲ့သတင်းတောက်အလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကဆီယနာသိမ်းနှစ်နှစ်ပြည့်နေ့မှာတောင်းဆိုပါတယ်။သတင်းသမားတွေအပေါ်ဗက်ပေါင်းစုံကဖိနှိပ်ထားပြီးတဲ့နောက်စိုးရင်ချက်ရွတ်မှုတွေကိုဖိနှိပ်ချုပ်ချယ်မှုတွေပေါင်းစုံရင်ဆိုင်နေရတဲ့အခြေအနေမျိုးမှာမြန်မာစစ်ကောင်စီကဒီမိုကရေစီပြန်လည်ကျင့်သုံးရေးအတွက်ရွေးကောက်ပွဲတွေကျင်းပမယ်လို့ပြောဆိုထားတာဟာလည်းအယုံအကြည်မဲ့စရာဖြစ်တယ်လို့ CPJ ရဲ့အရှိတောက်အရှဆိုင်ရာအကြီးတန်းကိုယ်စားလှယ်ရှောင်းခရစ်ပင်ကပြောပါတယ်။သတင်းတောက်တွေကိုထောင်းချတဲ့နေရာမှာမြန်မာနိုင်ငံဟာကမ္ဘာမှာတတိယအဆိုးဆုံးဖြစ်ပြီး CPJ ကနောက်ဆုံးစင်းကောက်ခဲ့တဲ့2022ခုနှစ်ဒီဇင်ဘာလ1ရက်နေ့အထိမြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား42ဦးအချင်းကျခန့်နေရတယ်လို့လည်းဖော်ပြပါတယ်။သတင်းသမားအများစုကတော့သူတို့ရဲ့သတင်းအလုပ်တွေနဲ့ဆက်ဆက်ပြီးပူအောင်လှုံ့ဆော်မှုသတင်းမှားတွေဖော်ပြမှုလိုမျိုးဆွဲချက်တင်တဲ့ထောင်နိုင်နှစ်နှစ်ကနေ3နှစ်ထိချမှတ်ခံထားရကြောင်း CPJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။